မင်္ဂလာပါ။လွန်ခဲ့တဲ့နှစ်ပတ်ကအမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကဖမ်းဆီးစဉ်အတွင်းလူမဲအမျိုးသား George Floyd တေဆုံးသွားတဲ့အတွက်တရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေသလိုဒီဆန္ဒပြပွဲတွေကြောင့်ဘာတွေပြောင်းလဲသွားသလဲဆိုတာနဲ့အကျိုးဆက်တွေအကြောင်းညှက်ချေမပြတ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်းအက်ဒီတာဦးကျော်စန္တာကိုဆက်သွယ်မေးမြန်းထားပါရစေ။မင်္ဂလာပါအင်ကေ
။မင်္ဂလာပါကုညာ
။ဒီအပတ်အတွင်းစနေနေ့ကအကြီးဆုံးဆန္ဒပြပွဲတွေမှာအေးအေးချမ်းချမ်းဖြစ်လာတာကိုတွေ့ရပါတယ်။ဘလို့အကြောင်းတွေကြောင့်လဲအင်ကေ
ဆန္ဒပြတဲ့သူတွေကိုအနာပိုင်းတွေဘက်ကတုံ့ပြန်တဲ့နေရာမှာလိုက်လျောမှုတွေညင်သာမှုတွေရှိလာလို့အဓိကပြောပါလိမ့်မယ်အဲ့ဒီအပြင်ဆန္ဒပြသူတွေလိုလားနေတဲ့ဟိုအဓိကတာဝန်ရှိတဲ့ရဲအရာရှိ၄ယောက်ကိုပြစ်ဒဏ်တွေတုံ့မြင့်လိုက်တာနောက်ပိုင်းမှာနယူးယောက်ဘာဖလိုမှာဟိုနေရာအသက်ကြီးတဲ့ပုဂ္ဂိုလ်တဲကိုတုံ့လိုက်တဲ့ကိစ္စအဲ့ဒီလူတွေကအရေးယူတာလောက်လာတဲ့ကိစ္စကိုလည်းပဲဆန္ဒပြသမားတွေအတော်သိချင်နှမှုရပါလိမ့်မယ်တခါနယူးယောက်တို့ဘာလို့မှဆွေးနေပဲဒီလုံးလုံးရေးတပ်ဖွဲ့တွေချထားတဲ့ဟာကိုသူတို့ကပြန်ပြီးတော့ယူသိမ်းဖို့သမ္မတကပြောပါတယ်အရင်တပ်ဖွဲ့ချထားတဲ့ဟာကိုနောက်ပြီးတော့အဲ့ဒီ impure နားမှာပဲရှိတဲ့နေရာတစ်ခုကိုလည်းဒီလှုံ့ဆော်မှုကိုဂုဏ်ပြုသောအဖြစ် Black Lives Matter ဆိုပြီးတော့ Plaza နာမည်ပေးရတဲ့နေရာရာအနာဘိုင်းတွေကလိုက်လျောမှုတွေပြတ်လာတဲ့အတွက်ကြောင့်ဒါဟာဂျင်းတဲ့သဘောလို့တွေးရပါတယ်စုတူတဲ့ Union ဆံကမှုသိမရှိတော့ဘူးဒါပေမဲ့ဆန္ဒပြပွဲတွေကတော့ဆက်လက်ရှိနေသေးပါပဲခင်ဗျာ
ဟုတ်ကဲ့ပါဒါနဲ့ပတ်သက်ပြီးအပြူသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတချို့တွေ့ရတာပေါ့နော်တာဝန်ရှိတဲ့ရဲတွေကိုတရားစွဲထားခဲ့တာမျိုးပေါ့ဒီပြုပြင်ပြောင်းလဲမှုတွေရေရှည်ခံအောင်ဘာတွေဆက်ပြီးလှုပ်ဆောင်နေတာရှိပါသလဲခင်ဗျာ
အခုလောလောဆယ်မှာတော့ outlook တော်ကဒီမိုကရက်ကုစလေအမျိုးသမီးသူနာမည်ကရန်ဘတ်သူက black caucus လို့ခေါ်တဲ့လူမဲကုစလေများအဖွဲ့ရဲ့ဥပဒေဖြစ်ပါတယ်သူကနေပြီးတော့ရဲလုံထုံးလုံးကြီးပြုပြင်ရေးဥပဒေရန်တရားကိုတင်သွင်းဖို့ရေးဆွဲနေပါတယ်အဲ့ဒါတီထောင်စုရဲ့ကွန်ဂရက်ဆုတော်မှာတင်သွင်းမယ်ဟာဆိုတော့တော်တော်လေးထိရောက်တဲ့ဥပဒေဖြစ်ပါတယ်အဲ့ဒီကိစ္စမှာသူကဘာကိုထည့်သွင်းကျင်တယ်လဲဆိုလို့ရှိရင်ရဲတွေဟာဒီကိစ္စတွေမှာနှင်းနှင်းကန်ကွယ်တဲ့အခါမှာလွန်ကျော်မှုရှိရင်တောင်းဝန်ခံမှုရှိစေရမယ် accountability ကိုသူကအဓိက focus လုပ်မယ်နမူနာတစ်ခုအနေနဲ့ချုပ်ခိုးလို့ခေါ်တဲ့ level ကိုညှိပြီးဖမ်းတာမျိုးမလုပ်ရဘူးဆိုတာမျိုးကိုတိတိကျကျဆိုကန့်သက်ပါလိမ့်မယ်အဲ့ဒီမှာနောက်ဒါအပြင်အခြားအရေးကြီးတဲ့ကိစ္စတွေလည်းတိုးချဲ့ပြီးတော့လုပ်သွားမယ်လို့ဒီမျိုးစမြဒီကနေ့မှာပဲသတင်းထုတ်တင်တဲ့တွေ့ဆုံမင်းများကညီမပြောနေတာတွေ့ရပါတယ
်ဟုတ်ကဲ့ပါအဲ့ဒီလိုဒန်းတူညီမျှရေးအတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေဟာပေါ့နော်ဒီဟာကဒီလိုမျိုးဖြစ်သွားတဲ့အတွက်နောင်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲကြရင်ဘလို့တက်ရောက်နိုင်ကြတွေများရှိပါအောင်မလဲခင်ဗျာ
အများကြီးသက်ရောက်နိုင်မယ်လို့ထင်ပါတယ်အစတုန်းကတော့ဒီသမ္မတရွေးကောက်ပွဲမှာဒီလက်ရှိအဆိုရထူးသဖြင့်သမ္မတဒေါ်နယ်ထရမ့်ရဲ့COVID-19 ကိုကင်တွယ်တာကအစပေါ်လေသူအလွယ်လွယ်အမှန်မှပြောလာရပါတယ်နဲ့ပသက်ရသူ့ကိုတော်တော်လေးထိုးနှက်နေရပါတယ်ဆိုတော့နိုင်ငံရေးဆိုတော့အခုဒီကိစ္စနဲ့ပတ်သက်ပြီးတော့သူကင်တွယ်တာကိုလည်းပဲသူ့ကိုထိုးနှက်စရာပြောစရာတွေအများကြီးဖြစ်လာပါတယ်အထူးသဖြင့်ဒီ American စစ်တပ်အစိုင်းပိုင်းကဆိုလို့ရှိရင်ကာကွယ်ရေးဝန်ကြီးကအစကာကွယ်ရေးဝန်ကြီးအဟောင်းတွေရောဒါကဘူဂျူတီဟောင်းတွေရောဒီလိုကမဖြစ်တင်တဲ့ကိစ္စလို့ပြောပါရဲအခုနောက်ဆုံးပြောလာတဲ့ပုဂ္ဂိုလ်ကတော့ကိုလင်းပေါ်ဝယ်ဖြစ်ပါတယ်သူကတကယ်တမ်း Republican Party ရဲ့ဝန်ကြီးတယောက်ဖြစ်ခဲ့ပေမဲ့အစိုးရရဲ့ဝန်ကြီးတယောက်ဖြစ်ခဲ့ပေမဲ့အခုခါမှာ Democrat သမ္မတလောင်းဖြစ်တဲ့ Joe Biden ကိုသူကထောက်ခံမယ်လို့တော့မှပြောသွားတယ်ဆိုတော့နိုင်ငံရေးမှာလည်းပဲအများကြီးအကျိုးသက်မှုရှိလာလိမ့်မယ်လို့ထင်ရပါတယ်ခင်ဗျာ
ဒါကတော့ဆန္ဒပြပွဲနောက်ဆုံးအခြေအနေနဲ့အများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေချမ်းနဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲအပေါ်တက်ရောက်နိုင်ကြေးတွေကိုမေးမြန်းခဲ့တာပါဖြေကြားပေးခဲ့တဲ့ Editor ဦးကျော်စန္တာကိုလည်းကျေးဇူးတင်ပါတယ်
ကျေးဇူးပါခင်ဗျာ
ကျွန်တော်ငိမ့်ချမ်းပါ